ကပ္ပဝချံအခန်းကြီး1အငယ်1မှ9အစာဦး၌ဘုရားသခင်သည်ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏မြေကြီးသည်အစင်းတရံမရှိလွတ်လပ်လဟာဖြစ်၏နည်းနည်းအရက်ကိုမှောင်မိုက်ဖုံးလွှမ်း၍ဘုရားသခင်၏ဝိညာဉ်တော်သည်ရေမျက်နှာပြင်ပေါ်မှလှုပ်ရှားတော်မူ၏ဘုရားသခင်ကလည်းအလင်းဖြစ်စေဟုအမိန်တော်ရှိ၍အလင်းဖြစ်လေ၏ထိုအလင်းကောင်းသည်ကိုဘုရားသခင်မြင်၍အလင်းနှင့်မှောင်မိုက်ကိုပိုင်းခြားခွဲထားတော်မူ၏အလင်းကိုနေ့ဟုသောအမည်ဖြင့်၎င်းမှောင်မိုက်ကိုညဟုသောအမည်ဖြင့်၎င်းခေါ်ဝေါ်တမုတ်တော်မူ၍ညာဦးနှင့်နာနေသည်ပထမနေ့ရက်ဖြစ်လေ၏အငယ်၆မှ၈တပံဘုရားသခင်ကရေအလယ်၌မိုးမျက်နှာချက်ဖြစ်စေရေနှင့်ရေချင်းခြားနားစေဟုအမိန့်တော်ရှိသည်ဖြင့်မိုးမျက်နှာချက်ကိုဘုရားသခင်ဖန်ဆင်းတော်မူ၍မိုးမျက်နှာချက်အောက်၌ရှိသောရေနှင့်မိုးမျက်နှာချက်အပေါ်၌ရှိသောရေကိုပိုင်းခြားတော်မူသည့်အတိုင်းဖြစ်လေ၏မိုးမျက်နှာချက်ကိုလည်းမိုးကောင်းကင်ဟူသောအမည်ဖြင့်ဘုရားသခင်ခေါ်ဝေါ်တမုတ်တော်မူ၍ညာဦးနှင့်နာနေသည်ဒုတိယနေ့ရက်ဖြစ်လေ၏အငယ်9မှ15တပံဘုရားသခင်ကမိုးကောင်းကင်အောက်၌ရှိသောယေစုဝေးစေကုန်းပေါ်စေဟုအမိန့်တော်ရှိသည့်အတိုင်းဖြစ်လေ၏ကုန်းကိုမြေဟူသောအမည်ဖြင့်၎င်းယေစုဝေးရာကိုပင်လေဟူသောအမည်ဖြင့်၎င်းဘုရားသခင်ခေါ်ဝေါ်တမုတ်တော်မူ၍ထိုအမှုအရာကောင်းသည့်ကိုဘုရားသခင်မြင်တော်မူ၏တပံဘုရားသခင်ကမြည်သည်မြက်ပင်ကို၎င်းစပါးတီးကိုဖြစ်စေသောစပါးပင်ကို၎င်းမြေပေါ်မှမျိုးစေ့ပါလျက်တစ်တီးမျိုးကိုဖြစ်စေသောတစ်ပင်ကို၎င်းပေါက်စေဟုအမိန့်တော်ရှိသည့်အတိုင်းဖြစ်လေ၏မြေဒီမြက်ပင်ကို၎င်းစပါးတီမျိုးကိုဖြစ်စေသောစပါးပင်ကို၎င်းမိမိ၌မျိုးစေ့ပါလျက်တစ်တီမျိုးကိုဖြစ်စေသောတစ်ပင်ကို၎င်းပေါက်စေ၏ထိုအမှုအရာကောင်းသည့်ကိုဘုရားသခင်မြင်တော်မူ၍ညာဦးနှင့်နာနေသည်တတ္တယနေ့ရက်ဖြစ်လေ၏တပံဘုရားသခင်ကနေ့နေ့ညင်ကိုပိုင်းခြားစေခြင်းဟာမိုးကောင်းကင်မျက်နှာချက်၌အလင်းအိမ်တည်စေနမိတ်လက္ခဏာချိမ့်ချက်သောအချိန်နေ့ရက်အပိုင်းခြားနှစ်အပိုင်းခြားဖို့ဖြစ်စေမိုးကောင်းကင်မျက်နှာချက်၌တည်၍မြေကြီးလင်းစရာအလင်းအိမ်ဖြစ်စေဟုအမိန့်တော်ရှိသည့်အတိုင်းဖြစ်လေ၏အငယ်16မှ19ထို့သောဘုရားသခင်သည်အလင်းအိမ်ကြီးနှလုံးတည်ဟုသောနေ့ကိုအုပ်ဆိုးရသောအကြီးတလုံးညင်ကိုအုပ်ဆိုးရသောအငယ်တလုံးနှင့်တကွကျယ်များတို့ကိုဖန်ဆင်းတော်မူပြီးလျှင်မြေကြီး၌လင်းစေခြင်းက၎င်းနေ့နေ့ညင်ကိုအုပ်ဆိုး၍အလင်းနှင့်မှောင်မိုက်ကိုပိုင်းခြားစေခြင်းက၎င်းမိုးကောင်းကင်မျက်နှာချက်၌ဘုရားသခင်ထားတော်မူ၏ထိုအမှုရာကောင်းသည့်ကိုဘုရားသခင်မြင်တော်မူ၍ညာဦးနှင့်နာနေသည့်စတုထနေ့ရက်ဖြစ်လေ၏အငယ်20မှ23တပံဘုရားသခင်ကအသက်ရှင်၍လှုပ်ရှားတတ်သောတရိษံတို့ကိုရည်သည်များပြားစွာမွေးဖွားစီငှက်တို့လည်းမြေပေါ်မိုးကောင်းကင်မျက်နှာချက်ပြင်ဝယ်ပြန်စေဟုအမိန့်တော်ရှိ၏ထို့တို့လျင်ရည်သည်တရိษံအမျိုးအလိုက်များပြားစွာမွေးဖွား၍ငါးကြီးအစရှိသောအသက်ရှင်၍လှုပ်ရှားတတ်သောတရိษံအပေါင်းတို့ကို၎င်းပြန်တတ်သောငှက်မျိုးအပေါင်းတို့ကို၎င်းဘုရားသခင်ဖန်ဆင်း၍ထိုအမှုရာကောင်းသည့်ကိုမြင်တော်မူ၏ဘုရားသခင်ကလည်းများပြားစွာမွေးဖွားကြလော့ပင်လယ်ရေများကိုပြည့်စေကြလော့ငှက်တို့လည်းမြေပေါ်၌များပြားစေသည်ဟုထိုတရိษံတို့ကိုကောင်းကြီးပေးတော်မူ၍ညာဦးနှင့်နာနေသည်ပြစ္စမနေရဖြစ်လေ၏အငယ်24မှ28တ တပံဖျားသခင်ကမြေဒီအသက်ရှင်သောတရဝမျိုးဒီဟုသောတားရင်တို့ကို၎င်းတွားတက်သောတိရစ္ဆာန်တို့ကို၎င်းတားရဲမျိုးတို့ကို၎င်းငွေဖွာစေဟုအမိန်တော်ရှိသည့်အတိုင်းဖြစ်လေ၏ထို့သောဖျားသခင်သည်တားရဲမျိုးတားရင်မျိုးမြေပေါ်မှာတွားတက်သောတိရစ္ဆာန်မျိုးအပေါင်းတို့ကိုဖန်ဆင်း၍ထိုအမှုရာကောင်းသည့်ကိုမြင်တော်မူ၏တပံဖျားသခင်ကငါတို့ပုံတရံနှင့်တညီတတရံဒီလူကိုဖန်ဆင်းကြစို့သူဒီပင်နေငါတို့ကို၎င်းမိုးကောင်းကင်ငှက်တို့ကို၎င်းတားရည်တို့ကို၎င်းမြေပြင်လုံးနှင့်တကွမြေပေါ်မှာတွားတက်သောတိရစ္ဆာန်အပေါင်းတို့ကို၎င်းအုပ်ဆိုးစေဟုအမိန်တော်ရှိ၏ထို့သောဖျားသခင်သည်မိမိပုံတရံနှင့်အညီလူကိုဖန်ဆင်းတော်မူ၏ဘုရားသခင်ဤပုံတရံတော်နှင့်အညီလူယောက်ျားလူမိမကိုဖန်ဆင်းပြီးလင်အချင်းတို့များပြားစွာမွေးဖွားကြလော့မြေကြီးကိုပြည့်စေ၍နိုင်ကြလော့ပင်လယ်ငါးတို့ကို၎င်းမိုးကောင်းကင်ငှက်တို့ကို၎င်းအသက်ရှင်၍မြေပေါ်မှာလှုပ်ရှားတတ်သောတိရစ္ဆာန်အပေါင်းတို့ကို၎င်းအုပ်ဆိုးကြလော့ဟုမိန့်တော်မူ၍သူတို့ကိုကောင်းချီးပေးတော်မူ၏အငင်းစနေကူမ31ဘုရားသခင်ကလည်းကြည့်ရှုလောမြေပြင်လုံး၌စဘာတိကိုဖြစ်စေသောစဘာပင်အမျိုးမျိုးတို့ကို၎င်းမျိုးစေ့ကိုဖြစ်စေသောအတိနှင့်ပြည့်စုံသောတစ်ပင်အမျိုးမျိုးတို့ကို၎င်းတင်တို့စားเสียဖို့ငါပေး၏မြေသာမိုးကောင်းကင်ငှက်အသက်ရှင်၍မြေပေါ်မှာတွားတက်သောတိရစ္ဆာန်မျိုးအပေါင်းတို့စားเสียဖို့မြတ်ပင်အမျိုးမျိုးတို့ကိုငါပေးမည်ဟုမိန့်တော်မူသည့်အတိုင်းဖြစ်လေ၏။ဘုရားသခင်သည်မိမိဖန်ဆင်းသမျှသောအရာတို့ကိုကြည့်ရှုလျင်အလွန်ကောင်းသည်ကိုမြင်တော်မူ၍ညာဦးနှင့်နာနှင့်သည်သတ္တမနေရဖြစ်လေ၏။